မြန်မာနိုင်ငံမှာတော့စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်မြစ်ကြီးနားကိုဒီနေ့ရောက်ခဲ့ချိန်မှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေလည်းတခါတည်းဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီကောင်းဆောင်ခီးစဉ်အတွက်လုံခြုံရေးတိုးချထားတဲ့ကြားကကချင်ပြည်နယ်မြစ်ကြီးနားကမနောကွယ်မှာကျောင်းသားလူငယ်တွေဦးဆောင်ပြီးဆန့်ကျင်ဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကဆိုပါတယ်။မြစ်ကြီးနားအပြင်ကချင်ပြည်နယ်ဖားကန့်မြို့မှာလည်းတိုင်းနာပေါင်းစုံဆန္ဒပြခဲ့ပြီးအင်တာနက်ပြန်ဖွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါအပြင်မန္တလေးမြို့မှာလည်းအထွေထွေသပိတ်တပ်ပေါင်းစုခြေတက်ဆန္ဒပြပွဲတွေအပြင်လူငယ်တွေကသိပ်ပံလမ်းပေါ်ရှိရင်ထဲရဲယုံနာမှာသွေးအေးသွားရင်ကိုကိုခွင့်မလွတ်ကြေးဆိုတဲ့စာရင်းတွေကိုချိတ်ဆွဲပြီးအာဏာသိမ်းဆက်ကျင်စာရွက်တွေဖြန့်ဝေခဲ့ပါတယ်။စကိုင်းတိုင်းမှာလည်းကလေးမြို့ရဲ့223ရဲမြောက်ဆန္ဒပြပွဲဆာလင်းကြီးမှာရွာပေါင်းစုံသပိတ်နဲ့လက်ပတောင်းဒေသနဲ့ရှေးဘုရှိရွာတရွာမှာဆန္ဒပြပွဲတွေဒီနေ့ဖြစ်ခဲ့ပါတယ်။နောက်တနင်္သာရီတိုင်းလောင်းလယ်မြို့နယ်မှာလောင်းလုံမြို့နယ်မှာအမျိုးသမီးနဲ့ចောင်းသူចောင်းသားလူငယ်တွေဆက်ဆန္ဒပြခဲ့ပြီးမကွေးတိုင်းကမြိုင်မြို့မှာလည်းမင်းညကမိုးရက်ရည်တဲ့ဆန္ဒပြခဲ့ကြပါသေးတယ်ခင်ဗျ